ဖမ်းဆီးခံထားရတဲ့ဒေါ်အောင်ဆန်းစုကြည်ကိုထောင်ဒဏ်6နှစ်ချမှတ်လိုက်တဲ့မြန်မာစစ်ကောင်စီတရားရုံးရဲ့ဆုံးဖြတ်ချက်ကိုပြင်သစ်အစိုးရကအင်္ဂါနေ့ကရှုံချလိုက်ပါတယ်။ဆက်လက်ပြီးမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအဆုံးသတ်ဖို့လည်းထပ်လောင်းပြီးတိုက်တွန်းလိုက်ပါတယ်။ဒါ့အပြင်ဥရောပသမဂ္ဂ EU ရဲ့နိုင်ငံတကာမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘိုဝဲကလည်းမြန်မာစစ်ကောင်စီတရားရုံးကနေဒေါ်အောင်ဆန်းစုကြည်အပေါ်အာဂရီလိုက်စားမှုနဲ့ဆွဆွဲပြီးထောင်ဒဏ်ချမှတ်လိုက်တဲ့အတွက်ရှုံးချကြောင်းနဲ့တနင်္လာနေ့မှာအင်း Twitter ကနေရေးသားလိုက်ပါတယ်မြန်မာစစ်ကောင်စီအနေနဲ့နိုင်ငံရေးအကျဉ်းသားအလုံးကိုလွှတ်ပေးဖို့နဲ့ပြည်သူစံတာကိုလေးစားဖို့လည်းသူကတိုက်တွန်းလိုက်ပါတယ်အလားတူလူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW ကလည်းမြန်မာစစ်ကောင်စီကဒေါ်အောင်ဆန်းစုကြည်အပေါ်တရားမျှတမှုမရှိတဲ့တရားစီရင်ရေးနဲ့ထောင်ဒဏ်6နှစ်ချမှတ်လိုက်ကြောင်းတနင်္လာနေ့ကကြေညာချက်ထုတ်ပြန်ပါတယ်။အဲဒီအတွက်ကုလသမဂ္ဂအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံဥရောပသမဂ္ဂ EU အမေရိကန်နဲ့တခြားသက်ဆိုင်ရာအစိုးရတွေကဒေါ်အောင်ဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားအလုံးလွတ်မြောက်ရေးအတွက်စစ်ကောင်စီကိုဖိအားပေးဖို့တောင်းဆိုထားပါတယ်ခင်ဗျာ။